ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေဗုဒ္ဓဦးနေ့ကအသစ်ပြုတ်လုခဲ့ပါတယ်ဘေရွတ်တောင်ပိုင်းမှာဝေဒင်း drone နဲ့တိုက်ခိုက်မှုအတွင်းဟာမတ်စ်အဖွဲ့ရဲ့အကြီးအကဲနိုင်ငံရေးအရာရှိသူဖြစ်တဲ့ဆာလာအယ်အာရူရီဟာသေဆုံးခဲ့ပြီးမှာအစ္စရေးဘက်ကဂါဇာမှာအခုလိုလေကြောင်းတိုက်ခိုက်မှုတွေထပ်လုပ်တာပါအာရူရီသေဆုံးခဲ့ရတဲ့ drone တိုက်ခိုက်မှုကိုအစ္စရေးဘက်ကတော့တိုက်ရိုက်ဝန်ခံတာမျိုးမလုပ်ပါဘူးဟာမတ်စ်ဘက်ကတော့ဒါဟာအစ္စရေးလက်ချက်လို့စွပ်စွဲထားပါတယ်ဗုဒ္ဓဦးနေ့ကရုပ်မြင်သံကြားမိန်ကုန်းထဲမှာဟစ်ဘူလာခေါင်းဆောင်ဟက်ဆန်နာစရလာကလေဗနွန်ကိုတိုက်ခိုက်တာတွေမလုပ်ဖို့အစ္စရေးကိုသတိပေးပါတယ်။ရန်သူကလေဗနွန်ကိုစစ်ပွဲဆင်နွှဲဖို့စိတ်ကူးရင်အစိတားမရှိစီကံကန့်သက်ချက်တွေမရှိဘဲတိုက်ပွဲဝင်သွားမယ်လို့နာစရလာကပြောပါတယ်။အစ္စရေးရဲ့မော့ဆတ်ထောက်လိုင်းရေးဌာနအကြီးအကဲကတော့အော်တိုဘာ9ရက်အစ္စရေးကိုတိုက်ခိုက်ခဲ့မှုအတွင်းပါဝင်ခဲ့တဲ့ဟာမတ်စ်အဖွဲ့ဝင်တိုင်းကိုသူတို့ဘယ်နေရာမှာရောက်နေပါစေလိုက်လံရှာဖွေရှင်းပြမယ်လို့ဗုဒ္ဓဦးနေ့မှာပြောပါတယ်။အာရူရီသေဆုံးမှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကိုတိုက်ရိုက်မေးမြန်းရမှာတော့စစ်ဖက်ပြောရေးဆိုခွင့်ရှိသူရေရက်ဗိုလ်ချုပ်ဒန်နီယယ်ဟာဂရီကမှတ်ချက်ပေးဖို့ညှင်းဆိုပြီးပြောရမယ့်အရေးကြီးဆုံးအချက်ကဟာမတ်စ်ကိုတိုက်ခိုက်ဖို့ကျွန်တော်တို့ဆက်ပြီးအာရုံစိုက်နေတယ်လို့ဖြေပါတယ်။ဒါပေမဲ့အာရူရီသေဆုံးမှုဟာအဓိကဟာမတ်စ်ခေါင်းဆောင်တွေကိုတတ်ဖြတ်ဖို့ကြေညာထားတဲ့အစ္စရေးရဲ့ရီမန်းချက်နဲ့ကိုက်ညီနေပါတယ်ခင်ဗျာ။